Welcome to the Voice of America in Burmese.
အတော်ရရှိမြတ်ခင်ဗျာ VOA American တန်ကနေ2024ခုနှစ်ဇွန်လ15ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ2:51အပြင်အခုစနေတနင်္ဂနွေမှာဆိုရင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနိုင်ပါတယ်ဒါအပြင် VOA ရဲ့ Facebook Website နဲ့ YouTube တို့ကနေလည်းထုတ်လွှင့်ခြင်းအတွင်းတချိန်တည်းတိုက်ရိုက်နိုင်ခြင်းရှိနိုင်ပါပြီဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ဘေးရန်ပေါင်းကကင်းဝေးကြပါစေကျွန်မခင်ပြူထွေးပါယူကရိန်းစစ်ပွဲအပြစ်ရပ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့တောင်းဆိုချက်တွေကိုအမေရိကန်ယူကရိန်းနဲ့ဒီ NATO မဟာမိတ်အဖွဲ့ကြီးကပယ်ချလိုက်ပါတယ်နောက်တနင်္လာရီမျိုးနယ်တွေကစစ်ကောင်စီရဲ့အောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်တယ်လို့ KNU ကပြောပါတယ်ဗြိတိန်ရဲ့တတိယမြောက် Charles ဘင်ရဲ့မွေးနေ့ပွဲဗိုလ်ရှုခံအခမ်းအနားတွေကိုတော့ဒီကနေ့ကျင်းပတာမှာပြည်သူအများလာရောက်ဆုတောင်းပေးခဲ့ကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါမခင်ပြည့်ထွေးရင်အခုလိုသတင်းတွေအပြီးမှာတော့စနေညပတ်စဉ်ကဏ္ဍတွေထဲမှာဒီမိုကရေစီနိုင်ငံကြီးရဲ့တရားစီရင်ရေးမှာသာမန်ပြည်သူကဏ္ဍအရေးပါပုံကိုကိုယ်တိုင်ပါဝင်တရားစီရင်ခဲ့သူတူက
American citizen လာတော့တရားစီရင်ရာဒီမိုကရေစီရဲ့ကြိုးရိုးဆိုတာအန်ကျဲထိန်းတော့တရားစီရင်မှာဂျူရာတွေရဲ့အခန်းကဏ္ဍကလည်းအရေးကြီးတယ်လူတယောက်ထဲကနေပြီးတော့အာနာငွေချင်းနဲ့တရားစီရင်ရေးမှာသွန်းမှု
အခုလိုပြောခဲ့တဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစည်းအဝေးနောက်လူ့ခွင့်ရေးအစည်းအဝေးတွေကိုတင်ပြနေတဲ့ဒီအဲ့ဒီမတိုင်ခင်မှာဒုသံအစည်းအဝေးအဲ့ဒါတွေပြီးရင်တော့နောက်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလျှာစီးပွားနဲ့ဥရိယာတီနောက်သတင်းတွေတဲကသုဒ္ဓစတာတွေကိုဇက်တိုက်တဝါကြီးနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ပြူထွေးနဲ့ပဲပြောပြပေးပါပါခင်ဗျာ
ယူကရိန်းစစ်ပွဲအပြစ်ရပ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကတောင်းဆိုချက်တွေကိုယူကရိန်းအမေရိကန်နဲ့ NATO ဒီမြောက်အတ္တလန္တိတ်စာချုပ်မဟာမိတ်အဖွဲ့တို့ကညှိပယ်လိုက်ပါတယ်။လက်ရှိဒီရုရှားတို့တင်ထားတဲ့ယူကရိန်းဒေသတွေထဲကနေယူကရိန်းတပ်တွေစုခွာထွက်သွားဖို့နဲ့မြောက်အတ္တလန္တိတ်မဟာမိတ်အဖွဲ့ NATO မှာအဖွဲ့ဝင်ဖြစ်လာဖို့ကြိုးပမ်းနေတာတွေကိုပါဆွတ်လွတ်မယ်ဆိုရင်ရုရှားကထိုးစစ်ဆင်နေတာတွေရပ်မယ်လို့ရုရှားသမ္မတပူတင်ကဒီယူကရိန်းညီညွတ်ရေးညီလာခံမစခင်တရက်အလိုမနေ့တုန်းကရုရှားနိုင်ငံခြားရေးဝန်ကြီးဌာနမှာပြောဆိုခဲ့တာဖြစ်ပါတယ်။ပူတင်ရဲ့တောင်းဆိုချက်ဟာရာဇသန်ပေါက်နေပြီးတော့ယုံကြည်လို့မရဘူးလို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကအခုလိုတုံ့ပြန်ပြောပါတယ်
။ Что можно сказать, что стосовно тех месседжей, они ультимативны?
ရုရှားကတိမ့်ထားတာရောမတိမ့်ရသေးတာရောပါတဲ့ကျွန်တော်တို့ပိုင်နေမျိုးတွေကိုသူတို့ကိုပေးရမယ်လို့ပူတင်ကတောင်းဆိုနေတာပါဒီကျွန်တော်တို့နိုင်ငံရဲ့ဒေတာအတော်များများကိုသူကတောင်းနေတာပါဒါကိုသူရက်မှာမဟုတ်တယ်လို့ပြိပခါကလည်းရက်မှာမဟုတ်ပါဘူးသူပြောနေတာကဒီလွန်ခဲ့တဲ့အနှစ်တရာကျော်တုန်းကဟစ်တလာနဲ့တပုံစံနဲ့ပါပဲချက်ကိုစလိုဗာကီးယားနယ်မြေတချို့ကိုပေးရင်စစ်ပွဲတွေအလုံးရက်ပေးမယ်လို့ဟစ်တလာပြောခဲ့ပြီးကျူးကျော်ခဲ့တယ်လို့အဲ့ဒီနောက်အလားတူပိုလန်ကိုသိမ်းနောက်ပိုလန်ကနေဥရောပတစ်ခုလုံးအထိကျူးကျော်မှုတွေစခဲ့တာတမိုင်းဝင်လိန်ညာခဲ့တာတွေရှိပါတယ်လို့ဆိုပြီးတော့ယူကရိန်းသမ္မတကမနေ့က G7 ထိပ်သီးဆွေးနွေးပွဲအပြီးအီတလီရုတ်တံ Sky TG24 နဲ့တီးခြားတွေ့ဆုံမေးမြန်းချိန်မှာပြောဆိုသွားခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့ဆွစ်ဇာလန်နိုင်ငံလူစိမ်းမျိုးမှာယူကရိန်းညဉ့်ညံ့ရေးအတွက်ထိပ်သီးဆွေးနွေးပွဲကျင်းပနေပါတယ်ဒီကမ္ဘာဒေသဆောင်ကနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတဲ့ဒီထိပ်သီးဆွေးနွေးပွဲဟာကမ္ဘာညီညွတ်ရေးသမိုင်းကိုပုံဖော်နေတဲ့ဆွေးနွေးပွဲလို့ယူကရိန်းသမ္မတဇယ်လန်စကီကဖော်ပြပြောဆိုပါရယ်စနေတနင်္ဂနွေနေ့ရက်ကျင်းပတဲ့ယူကရိန်းညီညွတ်ရေးဆွေးနွေးပွဲကိုရုရှားနိုင်ငံကတော့ဖိတ်ကြားထားခြင်းမရှိပါဘူးတရုတ်နိုင်ငံကတော့ဆွေးနွေးပွဲကိုတက်ရောက်တာမရှိတာပါနိုင်ငံပေါင်း90ကျော်ကအစိုးရခေါင်းဆောင်တွေကုလသမဂ္ဂနဲ့ဥရောပသမဂ္ဂကကိုယ်စားလှယ်တွေရာနဲ့ချီတက်ရောက်နေကြပြီးတော့အမေရိကန်ပြည်ထောင်စုကတော့ဒုသမ္မတကမလာဟဲရစ်တက်ရောက်နေပါတယ်ရှင
်ဂါဇာဒေသအပြစ်ရရေမဖြစ်မြောက်သေးပဲလေဘနွန်နယ်ဆက်ဘက်စစ်ရေးတင်းမာနေချိန်အစ္စရေးကတော့ထိုးစစ်ဆက်ဆင်နေပါတယ်အစ္စရေးမြောက်ပိုင်းလေဘနွန်နယ်ဆက်မှာတင်းမာမှုတွေဆက်ရှိနေပြီးအပြစ်ရရေကျိုးပဲ့မှုတွေမအောင်မမြင်ဖြစ်နေချိန်အစ္စရေးတပ်ဖွဲ့တွေကဂါဇာကိုဆက်ထိုးနေပြီးဟာမတ်စစ်သွေးကြတွေနဲ့တိုက်ပွဲတွေပြင်းထန်နေတာပါအရှိလပိုင်းပဋိပက္ခမှာဟာမတ်စ်နဲ့မဟာမိတ်အီရန်ကြောထောက်နောက်ခံပေးထားတဲ့ဟစ်ဇ်ဘုလာတွေပြန်ကောင်းထောင်လာမှာကိုစိုးရိမ်မှုတွေရှိနေတယ်လို့လေဘနွန်နဲ့နယ်စပ်မှာအစ္စရေးတပ်တွေနဲ့တိုက်ခိုက်မှုတွေမကြာခဏရှိနေတာပါဒီတော့တွင်ဂါဇာကမ်းမြောင်လေပိုင်းဒေသတွေနဲ့ရာဖာမြို့တောင်ပိုင်းကိုအစ္စရေးတပ်ဖွဲ့တွေကတောက်ကြနေကတိုက်ခိုက်ခဲ့တယ်လို့မျက်မြင်သက်သေတွေကလည်းပြောပါတယ်ဒီတော့တွင်ဂါဇာတောင်ပိုင်းမှာအစာရေစာပြက်လက်နေပြီးကျန်းမာရေးပြဿနာတွေပိုဆိုးလာနေတယ်လို့လည်းကုလသမဂ္ဂအကြီးအကဲရရှိသူကတောက်ကြနေကသတိပေးထားပါသေးတယ်ခင်ဗျ
ကမ္ဘာရေကြောင်းသွားလောင်မှုတွေမှာအရေးပါတဲ့ပင်လယ်နီတဲကတင်မော်တွေကိုတိုက်ခိုက်နေတဲ့ရီမီဟူတီတပုံတွေရဲ့ရေဒါပစ်မှတ်တွေကိုအမေရိကန်စစ်တပ်ကဇက်တိုက်ပစ်ခိုက်တက်ခိုက်ခဲ့တယ်လို့ဒီကနေ့ပဲဒီအမေရိကန်တာဝန်ရှိသူတွေကပြောပါတယ်ဟူတီထိန်းချုပ်နယ်မြေတွေကရေဒါစခန်း9ခုကိုဒီကနေ့ဖျက်ဆီးနိုင်ခဲ့တယ်လို့အရှေ့လယ်ပိုင်းဒေသဆိုင်ရာအမေရိကန်ကုတ်ကဲရေးဌာနကကြေညာချက်ထုတ်ပါတယ်အသေးစိတ်တော့မပြောပါဘူးဒီရေဒါစခန်းတွေဟာရေကြောင်းသွားလောင်မှုတွေကိုပစ်မှတ်ထားပြီးကုန်တင်တင်မော်တွေကိုအန္တရာယ်ဖြစ်အောင်လုပ်နေတာလို့ကြေညာချက်မှာဖော်ပြပါတယ်ဒီကနေ့အစောပိုင်းမှာဟူတီတပုံတွေကိုကုန်တင်တပုံတွေကဒီကုန်တင်သင်းမော်တစ်စင်းကိုတိုက်ခိုက်တာကြောင့်သင်းမော်သားတဦးပျောက်ဆုံးခဲ့ပြီးတဲ့နောက်မှာအခုလိုတိုက်ခိုက်တာလည်းဖြစ်ပါတယ်။ဟူတီတပုံစစ်စင်ရေးမှာဒီအမေရိကန်ရေတပ်ဟာဒုတိယကမ္ဘာစစ်နောက်ပိုင်းအပြင်းထန်ဆုံးတိုက်ပွဲတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဟူတီတွေကတော့ဂါဇာကမ်းမြောင်မှာဖြစ်နေတဲ့အစ္စရေးဟားမက်စစ်ပွဲရပ်အောင်လို့သူတို့အခုလိုတိုက်နေတာလို့ပြောပါတယ်။ဒါပေမဲ့လည်းအီရန်ကြောထောက်နောက်ခံပေးထားတဲ့ဟူတီတွေဟာဂါဇာစစ်ပွဲနဲ့ဘာမှမသက်ဆိုင်တဲ့ကုန်တင်သင်းမော်တွေနဲ့သင်းမော်သားတွေကိုမကြာခဏဆိုသလိုတိုက်ခိုက်တာတွေရှိနေတာပါ။အာရှဥရောပနဲ့အရှေ့လယ်ပိုင်းဒေသတွေကြားသွာလာနေတဲ့ကုန်တင်သင်းမော်နဲ့လောင်စာတင်သင်းမော်တွေအတွက်အရေးပါတဲ့ပင်လယ်နီဒေသလမ်းကြောင်းမှာအခုဆိုရင်အသွာလာတွေလည်းတဝက်လောက်ရော့ကျသွားပါတယ်ရှင်။
မြန်မာမှာတော့တနင်္သာရီဘက်ကစစ်ကောင်စီရဲ့အောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းလိုက်ပြီလို့ KNU ကပြောပါတယ်။တနင်္သာရီတိုင်းတနင်္သာရီမြို့နယ်ကဒီစခန်းကို KNU ကင်မျိုးသားစီရင်တပ်မှလေးနယ်မြေစစ်စင်ရေးအဖွဲ့ဦးဆောင်ပြီးပူးပေါင်းတပ်တွေကမနေ့ကသိမ်းခဲ့တာလို့ပြောခွင့်ရဖတူစော်တော်နီက VOA ကိုပြောပါတယ်။ KNLA ကရင်တပ်မှလေးဖြူအဖွဲ့ဦးဆောင်ပြီး KNDO ကင်မျိုးသားကာကွယ်ရေးအဖွဲ့တရင်ခုနှစ်နဲ့ဒေသခံ PDF တပ်တွေကမနေ့နေ့လယ်မှာသိမ်းပိုက်ခဲ့ပြီးလက်နက်များပြားပါသိမ်းနိုင်ခဲ့တယ်လို့ဒေသခံအရာရှိတွေကလည်းပြောနေပါတယ်။ KNU ရဲ့တပ်မလေးဗိဒွေခရိုင်တဲရှိဒီအောင်တာဝရခရင်ခေါ်တော့ဝေတူရေးစစ်စခန်းကိုလွန်ခဲ့တဲ့28ရက်ကမြန်မာစစ်တပ်ကသိမ်းယူခဲ့ပြီးအခုတော်လိုင်းတပ်တွေဘက်ကတောက်ကြာနေကပြန်သိမ်းနိုင်ခဲ့တာပါ။ဒီအောင်တာဝရစခန်းကို KNU နဲ့ပူးပေါင်းတပ်တွေသိမ်းယူခဲ့ပြီးမှ KNDO တရင်ခုနှစ်ရဲ့စစ်ရင်ကိုစစ်ကောင်စီကလေရင်နဲ့ပုံကျဲခဲ့လို့သူနာပြည်မျိုးသမီးတူတေဆုံးခဲ့ရတယ်လို့ KSC ကရင်သတင်းဌာနကလည်းဒီနေ့ထုတ်ပြန်လိုက်ပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံရဲ့တတိယမြောက် Charles ဘုရင်မွေးနေ့အထိမ်းအမှတ်ပို့ရှုခံအခမ်းအနားတွေကိုဒီကနေ့ကျင်းပနေပါတယ်ပြည်သူအများပြားလဲဒီနေ့လာရောက်ပြီးတော့ဆွတောင်းပေးခဲ့ကြတာပါ Charles ဘုရင်မွေးနေ့ကနိုဝင်ဘာ14ရက်ဖြစ်ပေမဲ့လို့ဗြိတိန်တော်ဝင်အစဉ်လာအတိုင်းဇွန်လမှာအခုလိုတရားဝင်မွေးနေ့အခမ်းအနားကျင်းပတာဖြစ်ပါတယ်လန်ဒန်မြို့လေက Oscar's Parade စီးရီးပြရရင်ပြမှာကျင်းပတဲ့ Charles ဘုရင်ကြီးရဲ့86နှစ်ပြည့်မွေးနေ့ပို့ရှုခံအခမ်းအနားမှာအင်ရှိဆန်ဝေလာမင်းသား William အပါဝင်အကြီးအကဲတော်ဝင်မိသားစုတွေကလည်းတက်ဆိုင်ရာတက်ဖွဲ့ဝင်ဝတ်စုံတွေကိုဝတ်ဆင်ပြီးတော့ပါဝင်ခဲ့ကြပါတယ်အင်္ဂလန်စကော့လန်ဝေလာနယ်နဲ့မြောက်ပိုင်းအိုင်ယာလန်အပြင်တနတဟာယနိုင်ငံတွေရဲ့အုပ်ဆောင်ဖြစ်တဲ့ Charles ဘုရင်ကိုတော်ဝင်တက်ဖွဲ့တွေကအလေးပြုခဲ့ကြပါတယ်။ကင်ဆာရောဂါကုသမှုခံနေရတဲ့ဒီအင်ရှိမင်းသားရဲ့ကျင်ရတော်ဝေလာမင်းသမီး Catherine ကိုလည်းရှင်းရှင်းလန်းလန်းနဲ့တွေ့ရပါတယ်။ကင်ဆာရောဂါဖြစ်နေပြီလို့ကြေညာပြီးတဲ့နောက်ပိုင်းပထမဆုံးအချိန်မင်းသမီး Catherine ကိုတွေ့မြင်ရတာလည်းဖြစ်ပါတယ်ရှင်။ဒီကနေ့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Euro 24ဘောလုံးပွဲတွေရဲ့ဒီကနေ့စနေနေ့ဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့ကျင်းပပါတယ်။ဒီကနေ့သုံးပွဲကစားဖို့ရှိနေတာမှာတော့ဒီပထမအဆုံးကစားကြတဲ့ Hungary နဲ့ Switzerland နဲ့ပွဲမှာအခုဒီ Switzerland က2ဂိုးနဲ့ Hungary က2ဂိုးရရှိထားပါတယ်။ဒုတိယပွဲကတော့ Spain နဲ့ Croatia အသင်းတို့ကစားကြမှာဖြစ်ပါတယ်။မြန်မာစံတော်ချိန်ည10နာရီခွဲမှာပွဲစပါလိမ့်မယ်။2023 Euro ဖလားရထားတဲ့ Italy အသင်းနဲ့အဘိနီးယားအသင်းတို့လည်းဒီကနေ့စနေနေ့မှာကစားကြမှာပါဒီကနေ့ပွဲကတော့မြန်မာစံတော်ချိန်တနင်္ဂနွေနေ့မနေ့တနင်္ဂနွေခွဲမှာစတင်မှာဖြစ်ပါတယ်မနေ့ကပွဲဥထွက်အင်ရှင်ဂျာမနီနဲ့စကော့လန်ပွဲမှာတော့ဂျာမနီက5ဂိုးစကော့လန်က2ဂိုးနဲ့ဂျာမနီကဒီအုပ်စုအိမ်မှာ3မှတ်ရထားပါတယ်ရှင်
မင်္ဂလာညချမ်းသာတော်ရှင်များခင်ဗျာ VOR American တန်ရဲ့စွန်လ15ရက်စနေညနောက်ဆုံးရအထူးကြဆုံးသတင်းတွေကိုမက်ခင်ပြည့်ထွေးနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေဇက်တိုက်ပါအရင်ဆုံးကတော့လူခွင့်ရဲ့အကြောင်းပြောပြနေတဲ့ဒုသန်စီစဉ်ပါအနာကက်ကောင်းမျောလင့်နေတဲ့မွတ်စလင်တွေရဲ့ဘဝကိုပြောထားပါတယ်မြန်မာနိုင်ငံမှာလူမျိုးဘာသာအသားအရောင်ခွဲခြားနှိမ်ချဆက်ဆံမှုမျိုးမရှိတော့တဲ့တန်းတူညီမျှတဲ့ Federal Democracy စနစ်ပေါ်ပေါက်လာဖို့မျောလင့်နေကြတဲ့မွတ်စလင်တွေရဲ့သဘောထားတွေကို Frontier မြန်မာရဲ့ဒုသန်အစီအစဉ်မှာပြောပြပေးပါအောင်ခင်ဗျာ
ကျွန်တော်ကြောက်ပြီးဆိုတော့ဒီဟာဖြည့်ဝေခေါ်တယ်သူဘာသာပေါ်ကဆက်ဆံမှုမရှိအောင်ဒီလိုအမိန့်ထုတ်တယ်ဒီကန်းနေထုတ်တယ်အဲ့လိုမျိုးဖြစ်တာ
တိုင်းပြည်ရဲ့အနာဂတ်ကိုတော့ကျွန်တော်တို့ကလူချင်းမြင်တဲ့ဖက်ဒရယ်ဒီမိုကရေစီနဲ့ကိုကျွန်တော်တို့ကမြင်စေချင်တယ်ပြီးတော့ကြတာအသားအရောင်လူမျိုးဘာသာခေါ်ကြမှုမရှိတဲ့စနစ်မျိုးကိုကျွန်တော်တို့လိုချင်တယ်ပေါ့နော်
မြူးတော်လန်ကြီးဟာလူတိုင်းပေါ်ခွဲခြားမှုမရှိဘဲတန်းတူညီမျှအခွင့်အရေးတွေရရှိတဲ့အနာဂတ်ဒီမိုကရေစီနိုင်ငံတော်ကိုဖော်ဆောင်နိုင်မှုရည်မှန်းချက်ရှိကြပါတယ်။အချို့မွတ်စလင်ဘာသာဝင်တွေကတော့ပြီးခဲ့တဲ့အချိန်ကာလတွေကသူတို့အပေါ်စိတ်ပျက်စရာခွဲခြားဆက်ဆံမှုတွေရှိခဲ့ပေမဲ့လည်းအခုအချိန်မှာဒီမိုကရေစီရည်မှန်းချက်အတွက်သူတို့ဘဝကိုရင်းပြီးအန်ရီရီကြားမှာတိုက်ပွဲဝင်နေကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ပတ်စင်ဖောက်ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီအစီအစဉ်ကိုတော့ဒိုးအတန်ရဲ့သတင်းတောက်တွေကရေးသားတင်ဆက်သွားမှာဖြစ်ပါရစေ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နမဲတချို့ကိုပြောင်းလဲအသုံးပြုထားပါရစေ။
အနာသိင်းတဲ့အချိန်မှာကျွန်တော်တို့စိတ်ထဲမှာဟိုပြောမပြတဲ့အောင်ခံစားရတာပေါ့အနာသိင်းလိုက်ပြီးဘယ်လိုမျိုးဖြစ်ကုန်ပြီလို့ဆိုကြတာအတွေ့အော်ဝင်တာပေါ့နောက်ပိုင်းမှာအနာသိင်းပြီးနောက်ပိုင်းမှာဆန္ဒပြပွဲလုပ်တယ်အဲပြီးတော့ကြာမှာကျွန်တော်အဲဒီဘက်အဲတောင်းပေါ်ဒေသကိုဖောက်ခဲ့ပေါ့နေကျွန်တော်ကသိုးတောင်တိုက်နေအောင်လဲပါမယ်ဆိုကြတော့အဲဒီသောစခုခဲ့ရပေါ့ဘယ်ကသောစစ်ရာဆိုကြတော့ကျွန်တော်တို့ရဲ့ဘဝကငငယ်လေးတုန်းကတိုင်းသစ္စာရဲ့ဖိနှိပ်မှုကျွန်တော်တို့ကြုံခဲ့ရတယ်လေ
ရဲဘော်စာဟစ်ကချင်းပြည်နယ်ကတော်လန်ရေးတပ်သားတယောက်ဖြစ်ပါတယ်။အသက်25နှစ်အရွယ်ရှိတဲ့သူဟာအညာသားတယောက်ဖြစ်ပြီးမြန်မာနိုင်ငံမှာကိုဗစ်ရောဂါတွေစဖြစ်ချိန်တုန်းကတက္ကသိုလ်တတိယနှစ်တက်နေတဲ့ကျောင်းသားတဦးဖြစ်ပါတယ်။ကိုဗစ်ကြောင့်ကျောင်းတွေပိတ်ခဲ့ရချိန်မှာတော့မိသားစုရဲ့စီးပွားရေးလုပ်ငန်းကိုကူညီနေခဲ့ပါတယ်။ဒါပေမဲ့ကျောင်းပြန်တက်ပြီးကျောင်းပြီးရင်စက်ချိန်ကြီးအဖွဲ့ဝင်ဖြစ်ပရိုက်တာတွေလုပ်ဖို့စီစဉ်ထားခဲ့တာပါ။ဒါပေမဲ့2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းလိုက်ချိန်မှာတော့စစ်တပ်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးအဲဒီနောက်မှာတော့လက်နက်ကင်တော်လှန်ရေးတဲကိုပါဝင်ခဲ့ပါတော့တယ်ရဲဘော်စာဟဲ့ရဲ့တော်လှန်ရေးမှာပါဝင်မှုအဆုံးဖြတ်ချက်ဟာသူ့ရဲ့ဘဝကိုအပြောင်းအလဲဖြစ်စေခဲ့ပြီးမိသားစုကိုအဓိကရိုက်ခတ်ခဲ့ပါတယ်သူ့မိဘတွေဟာဒလန်တွေကစောင့်ကြည့်တာကိုခံရတဲ့အတွက်သူတို့ရဲ့အိမ်ကိုအလောတကြီးနဲ့ဈေးလျှော့ရောင်းခဲ့ရပါတယ
်ကျွန်တော်ရုပ်ွက်ထဲကလည်းဒလန်အများရဲ့ပေါ့စစ်မှုတန်းဟောင်းနေလဲဆိုတော့ကျတော့မြန်မြန်ပြေးကျင်လာနဲ့အချိန်တော်ပြိမခံတော့ဘူးတဲ့အပါအဲ့ဒါအိမ်ရွှေ့လဲရတယ်အိမ်ရွှေ့ပြီးတော့ကျတော့အခုကျလည်းအိမ်ရွှေ့ရဲ့နေရာမှာအမေနဲ့အဖေနဲ့နှစ်ယောက်လုံးနေလို့မရဘူးနည်းနည်းလမ်းနေတဲ့အတွက်ကြောင့်မလို့အဖေကတနေရအမေကတနေရစီဝါရီကနည်းနည်းကြက်သေးတော့ပေါ့အရင်ထက်တော့
ရဲဘော်ဇာဟိရဲ့ဇလန်းကထူးထူးခြားခြားတော့မဟုတ်ပါဘူး။လူငယ်ထောင်ပေါင်းများစွာဟာတော်လန်ရေးတပ်ဖွဲ့တွေကိုဝင်ရောက်ခဲ့ကြပါတယ်။ဒါရီရဲ့အကျိုးဆက်ကတော့အဲ့ဒီလူငယ်များစွာရဲ့မိသားစုတွေကိုစိုးချိုးတက်ရောက်စေခဲ့တာပါ။ကိုဇာဟိကသူ့ရဲ့တပ်ဖွဲ့ထဲမှာတူဦးဒီသောမွတ်စလင်ရဲဘော်ဖြစ်ပါတယ်။ဒါပေမဲ့တော်လန်ရေးမှာတော့တူဦးဒီသောမွတ်စလင်ရဲဘော်မဟုတ်ပါဘူး။အဲ့ဒီထဲကပါဝင်နေသူနောက်တဦးကရဲဘော်မီလေးပါ။သူကမြို့ဝကျုံးမော်ဒေသကဖြစ်ပြီးအခုတော့အညာမှာတိုက်ပွဲဝင်နေပါတယ
်။စာနေရင်လည်းဒိတ်ဆုံးဆန္ဒပြရဲ့အချိန်မီတိုင်းကိုဆန္ဒပြခဲ့ပြီးတယ်။ဒီမှာတငယ်ချင်းနဲ့ဒီမှာတို့ကိုမိုင်းနဲ့အဲ့လိုမျိုးတူတူပြခဲ့ကြတာမျိုး။ငယ်တွေအားလုံးကပါဝင်နေရဖြစ်ပြီးတော့ကိုလည်းပါဝင်သင့်တယ်လို့ခံယူရဲ။ဘရားချင်းပြင်းသွားတဲ့ဆက်လည်းမချင်နိုင်ဘူး။ဒီသူတွေကိုလည်းမျက်မှန်နှိပ်စက်တဲ့အတွက်အဲ့လိုမျိုးဝင်ဖို့တုံ့ပြန်လိုက်တာ။
မမီလေးကအသက်20ဆုံးဆုံးပဲရှိသေးပြီးအဆိုတော်ရုပ်ရှင်မင်းသမီးဖြစ်ချင်သူပါဒါပေမဲ့အခုတော့အန်ရယ်ရှိတဲ့ရှေးတန်းစစ်မြေပြင်မှာစွန်စားတိုက်ပွဲဝင်ရင်သူ့ရဲ့အိမ်မက်တွေကိုခဏဆွန့်လွတ်ထားရပါတယ်သူဟာလူမှုကွန်ရက် TikTok မှာလူတီများတဲ့သူဖြစ်ပါတယ်အခုတော့သူ့ရဲ့ကြောကြားမှုကိုအသုံးချပြီးတွန်လည်ရေးကိုထောက်ပံ့ဖို့ပြည်သူတွေကိုစော်ဩနေပါတယ်တွန်လည်ရေးနဲ့ပတ်သက်တဲ့သူ့ရဲ့တန်ထိတ်တန်ဟာသူမနဲ့တခြားမွတ်စလင်တွေကိုမြန်မာနိုင်ငံမှာအမြဲတမ်းတန်းတူညီတူမဆက်ဆံတဲ့အချက်တွေကြောင့်ပေါ်ပေါက်လာပုံရပါတယ်။ဥပမာပြောရရင်အသက်10နှစ်လောက်ကနေစပြီးနိုင်ငံသားအများစုရနိုင်တဲ့အမှတ်ပုံတင်ကရရှိဖို့မမီးလေးကစ조사ခဲ့ပေမဲ့အခုထိမရသေးပါဘူ
း။မှတ်ပုံတင်နေရာမှာတော့စိတ်ကြခံရတယ်။မွတ်စလင်ဖြစ်နေလို့မှတ်ပုံတင်ရလို့မရဘူး။တခြားနေရာမှာသွားရင်မရနဲ့အဲ့လိုမျိုးကြောက်ရင်းမျိုးရှိတယ်။အခုချိန်မှာမှတ်ပုံတင်ရလို့မရသေးဘူး။ဖိမကောင်းတော့ဖြစ်တာပေါ့နော်ကျွန်တော်လည်းဒီမြန်မာပြည်မှာနေရဖြစ်တဲ့အတွက်အဲ့လိုမျိုးခွဲခြားဆက်ဆံကြတာဆိုတော့စင်ကောင်းဖြစ်အောင်ပါပဲ
ဒါပေမဲ့ဒီလိုခွဲခြားဆက်ဆံမှုတွေဟာ မတူကွဲပြားတဲ့တိုင်းရင်းသားလူမျိုးတွေနဲ့ကိုယ်ပိုင်ယုံကြည်မှုပေါင်းစုံရှိတဲ့တော်လှန်ရေးတပ်တွေကရဲဘော်တွေကြားမှာမတွေ့ရဘူးလို့ကိုစာဟစ်နဲ့မမီးလေးနှစ်ယောက်စလုံးကပြောပါတယ်။ကိုစာဟစ်ကမြန်မာနိုင်ငံမှာသူတို့လိုပဲလူနည်းစုဖြစ်တဲ့ခရစ်ယာန်ဘာသာဝင်ချင်းလူမျိုးတွေနဲ့အတူလက်တွဲပြီးတိုက်ပွဲဝင်နေတာပါ။ဒါအပြင်မမီးလေးကသူ့ရဲ့ PDF ခေါင်းဆောင်တွေရောရဲဘော်အချင်းချင်းကပါသူ့ကိုလက်ခံတယ်လို့လေးစားမှုတွေလည်းရှိတယ်လို့ဆိုပါတယ်
။ကျွန်တော်ကြောက်ပြီဆိုတော့ကွာအစီအွေခေါ်လဲဆင်ပါတာခေါ်ချာဆက်ဆံမှုမရှိအောင်အကုန်လုံးအမိထုတ်တယ်ဒီကန်းနေထုတ်တယ်အဲ့လိုမျိုးရှိတယ်သဘောကြောင့်မကူအန်တီကြီးကဆက်ပြတဲ့တော့အမြဒီအစ္စလမ်ဘာသာအလုံးတက်ရှိနေတဲ့သူကတိထားတဲ့အတွက်တက်ချက်ပြရမျိုးလုပ်ပေးပါဦးဒီမှာဆိုရင်ကျင်းစားရတဲ့မျိုးတွေပဲရှိရဲ့အဲ့ချင်းရရင်ဘူးကြီးမဲ့ချင်းရရင်ကျင်းစားရမဲ့ချင်းတွေစိုက်သွားရင်သူကချင်းချင်းချင်းရုပ်ပြခိုင်းတဲ့မျိုးရှိပါတယ်
ဒါပေမဲ့ခွဲခြားဆက်ဆံတဲ့စိတ်တဘောဓာတ်တွေကအမြဲတမ်းပြောင်းလဲသွားတာတော့မဟုတ်ပဲနှွေဦးတော်လန်ရေးဘက်မှတောင်ရှိနေသေးပါတယ်။ဒေါက်တာတန်းလွင်ဦးကအဲ့ဒီခွဲခြားဆက်ဆံမှုတွေကိုသူကိုယ်တိုင်ခန်းစားခဲ့ရတာပါ။သူကအစ္စလမ်ဘာသာဝင်တယောက်ဖြစ်ပြီးရန်ကုန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံသင်ကြားခဲ့တဲ့ကတိကတယောက်ဖြစ်ပါတယ်။အာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာဖီဆန်ရေးပြည်သူ့လှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။နောက်ပိုင်းမှာတော့စစ်ကောင်စီရဲ့ဖမ်းဆီးမှုတွေကနေလွတ်အောင်နေဆက်ကိုထွက်ပြေးခဲ့ပါတယ်။သူကနယူးတော်လန်ရေးမြန်မာမွတ်စလင်ကွန်ရက်ကိုဦးဆောင်နေသူတယောက်ပါ။သူ့ရဲ့ကွန်ရက်ကနေနိုင်ငံရေးအုပ်စုတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ရက်ဖက်လူမှုအဖွဲ့စည်းတွေပါဝင်တဲ့အဖွဲ့ဖြစ်တဲ့မျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC ကိုဝင်ရောက်ဖို့အတွက်ကြိုးပမ်းခဲ့တာ၃နှစ်ရှိပါပြီ။ဒါပေမဲ့ငင်းပယ်ခံခဲ့ရပါတယ်။သူကဒါဟာခွဲခြားဆက်ဆံမှုတစ်ခုလို့ယုံကြည်နေပါတယ်
။ဖွဲ့သုံးဝင်ဖြစ်ပြီးတော့လက်မခံနိုင်ဆိုတဲ့အာမျိုးလေးကျွန်တော်တို့ပြောလာကြတယ်ဒါပေမဲ့ကဲကျွန်တော်မြန်မာမွတ်စလင်ပါလို့ထည့်ချီသုံးဘက်ကွဲနေတာကွဲနေတာမကွဲနေနေမဲ့ကျွန်တော်ရံဖြစ်နေကြတာပေါ့နော်ကေမောမရှိဘူးလားဟုတ်တယ်မလားဗမာဒီဟာတိပံလီသုံးသက်ချက်ကျွန်တော်သုံးသက်ချက်ကျွန်တော်ရဲ့ပုံလီသုံးသက်ချက်ကျွန်တော်သုံးသက်ချက်ပေါ်လို့ကျွန်တော
်တော့2020ရွေးကောက်ပွဲဦးစီသူမောင်က2020ရွေးကောက်ပွဲမှာရွေးကောက်ခံထားရတဲ့အစ္စလမ်ဘာသာဝင်လွှတ်တော်ကိုယ်စားလှယ်ဖြစ်ပြီးတော့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့အဖွဲ့ဝင်ဖြစ်ပါတယ်။ရွေးကောက်ခံအစုအဖွဲ့တွေကိုကိုယ်စားပြုပြီးအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီ NUCC မှာလည်းပါဝင်နေသူဖြစ်ပါတယ်။သူက NUCC မှာကောင်စီဝင်ဖြစ်ပါဝင်မဲ့အင်အားစုတွေအနေနဲ့ NUCC ကရေးဆွဲပြဋ္ဌာန်းထားတဲ့Federal Democracy ပြင်ရင်ကိုသဘောတူလက်ခံပြီးလက်တွေ့အကောင့်ထဲပေါ်ဖို့တန်ထိတ်တန်ချထားတဲ့အဖွဲ့အစည်းဖြစ်ရမယ်လို့ပြောပါတယ်။အဲ့ဒီပြင်ရင်ကိုဒေါက်တာတန်းလွင်ဦးတို့ရဲ့ကွန်ရက်ကလက်မခံဘူးလို့ဦးစီသူမောင်ကဆိုပါတယ်
။အဲ့ဒီမှာကျွန်တော်တို့စုံလင်ကွဲပြားမှုကိုပြန်လည်လေးစားအတိမပြုခြင်းလို့ခေါ်တဲ့ဒီအချက်တွေကို
ဟာဆာတာဖြစ်
တယ်မတူကွဲပြားမှုကိုလက်ခံတဲ့ညီညွတ်ချင်း Unity in Diversity ဆိုတဲ့အချက်တည်းအားလည်းကျွန်တော်တို့အနာဂတ်ဆောင်ရွက်တာဒီပြည်တော်စုရဲ့စံတမိုးဖြစ်တယ်ပေါ့နော်အဲ့ဒီမှာခွဲခြားဆက်ဆံမှုမရှိဖို့လူမျိုးအဖြစ်တော့၎င်းကိုယ်ကိုယ်ယုံကြည်မှုအဖြစ်တော့၎င်းဘာသာစကားစာပေယဉ်ကျေးမှုနဲ့ကြားမမတန်ဆွမ်းမှုဒိဋ္ဌိခံယူမှုပေါ့နော်ဒါမျိုးတွေ non discrimination ကိုလည်းပြည်တော်စုရဲ့စံတမိုးဖြစ်ကျွန်တော်ဖော်ပြလာတယ်ပေါ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာနာရခဲ့တော့ကအစ္စလမ်ဘာသာဝင်တွေပါဝင်နိုင်မှုဒါမှမဟုတ်သူတို့ကိုအကာအကွယ်ပေးဖို့အနေချင်းလုပ်ခဲ့ပါတယ်ကိုစားဟစ်လိုလူတွေကတော့ဒီတစ်ချိန်မှာသူတို့ပါဝင်ကူညီနေပြီးတော့စစ်မှန်ပြီးအားလုံးပါဝင်တဲ့ကိုစားပြုဒီမိုကရေစီကိုမြန်မာနိုင်ငံမှာဖော်ဆောင်နိုင်ဖို့မျှော်လင့်နေစေဖြစ်ပါတယ်
။အစ္စလမ်ဘာသာဝင်ကိုခွဲခြားမှုရှိနေသေးပြီမဲ့လည်းကျွန်တော်တို့ကစိတ်မနာဘူးပေါ့နော်။ဒါဘာဖြစ်လို့ဆိုကြတော့ကျွန်တော်တို့တိုင်းပြည်ရဲ့စာမသက်တယ်လို့အနာရှင်စနစ်အောင်မှရှာရှည်ခဲ့လို့မလို့ဒီလူတွေရဲ့တွေးဆမှုတွေရှိရပေါ့နော်။ဒါပေမဲ့နောက်အနာဂတ်မှာတော့ကျွန်တော်တို့ကဒီဟာတွေကိုပြင်နိုင်မယ်လို့ပေါ့။ကျွန်တော်မျောလင့်နေယုံကြည်တယ်ပေါ့နော်တိုင်းပြည်ရဲ့အနာဂတ်ကိုတော့ကျွန်တော်တို့ကလူချင်းမြင်တဲ့အဖော်ဒေါ်ဒီမိုကရေစီနဲ့ကိုကျွန်တော်တို့ကမြင်စေချင်တယ်အဲပြီးတော့ကြတာအသားအရောင်လူမျိုးဖားတာအဲခွဲခြားမှုမရှိတဲ့စနစ်မျိုးကိုကျွန်တော်တို့လိုချင်တယ်ပေါ့နော
်ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါတယ်နောက်တစ်ပတ်ထုတ်လွှင့်မယ့်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်
အနာဂတ်ကောင်းကိုမျှော်လင့်နေတဲ့မွတ်စလင်တွေရဲ့ဘဝကို Friendly အမြန်မာဖွဲ့ပြပြပေးကြတာပါ။အခုတော့ Democracy လူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာဒီတစ်ပတ်မှာတော့တာမန်ပြည်သူနဲ့တရားစီရင်အပိုင်းနှစ်ကိုပြောထားပါတယ်။တရားဥပဒေစမိုးရာ Democracy အတွက်ကြော်ယူဖြစ်ပါတယ်။အဖြစ်ရှိမရှိဆုံးဖြတ်တဲ့ Jury လူကြီးတွေဖြစ်တာမန်ပြည်သူတွေ American တရားစီရင်စနစ်မှာပါဝင်နေကြပါတယ်။ဒီ Jury ဖြစ်ဆောင်ရွက်ခဲ့မှုတဲ့ဦးသိန်းစီကိုမေးထားတဲ့ဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ။
ဒီမိုကရေစီရဲ့ပြမကျော်ယူတရားဥပဒေစိုးမိုးရေးမှာဗမာပြည်သူတွေကဂျူရီအဖွဲ့ဝင်ဖြစ်ပါဝင်ဆောင်ရွက်တဲ့အမေရိကန်စနစ်ကြောင့်ပထမပိုင်းကိုပြီးခဲ့တဲ့အပတ်ကတင်ပြခဲ့မှာဂျူရီအဖွဲ့ဝင်ရွေးချယ်ပုံဆန္ဒစွဲကင်းကြအောင်လိုက်နာရဖို့အကြောင်းကိုဗာဂျီးနီးယားပြည်နယ်မှာနေထိုင်နေတဲ့ဦးသိန်းစီကမျှဝေပေးခဲ့ပါတယ်သူ့ကိုအခုလိုကျွန်တော်ဆက်မေးကြည့်ပါတယ်ဟုတ်တကယ်လို့ခေါင်းတွေပူလာပြီဗျာကဲခန္ဓာတစ်ပြုတ်နားကျင်တဲ့ဘာညာဆိုလို့ရှိရင်တော့ဒီလိုနာလို့ရလား
ရတယ်ဆရာထဲထဲကနေပြီးတော့ဒီခေါင်းလောင်းတီးလိုက်တာပေါ့နော်ဘယ်လ်တီနှိပ်နှိပ်လိုက်တာနဲ့အပြင်ကရဲဝင်လာတယ်ကျွန်တော်တို့ကတော့ရဲဝင်လာကြရဲကိုဆိုတော့ငါတို့အပြင်ထွက်ပြီးလမ်းလျှောက်ချင်တယ်ဆိုရင်ရတယ်ရဲကခွင့်ပြုပါတယ်ဒါပေမဲ့ဟိုမသူနဲ့မှတော့စကားမပြောရဘူးရဲအဆောင်ချက်နဲ့ကျွန်တော်တို့အပြင်ထွက်ခွင့်ပေးတယ်ရဲနောက်ကရဲနှစ်ယောက်လိုက်တယ်အပြင်မှာလမ်းလေးပါလေးလျှောက်လို့ရတယ်ပြီးရင်ကိုပြန်ဝင်တဲ့အချိန်မှာပြန်ဝင်ပေါ့နော်ဆိုတော့ဒီပတ်ဒီကျွန်တော်တို့ဆွေးနွေးနေတဲ့ကာလပတ်လုံးမှာသူကကျွန်တော်တို့ရဲ့ဒီဖုန်းတွေတက်ဘလက်တွေအကုန်သိမ်းထားတယ်ဆိုတော့ကျွန်တော်တို့အခန်းထဲမှာဗာအင်တာနက်မှာမရှိ
ဘူးအ
ဲဆိုတော့ကွန်ပျူတာထားပြထားတယ်သူတို့ရဲ့ document တွေဖွင့်ပြဖွင့်ကြည့်လို့ရအောင်ကွန်ပျူတာထားပြထားတယ်ဒါပေမဲ့ကွန်ပျူတာကအင်တာနက်မရှိဘူ
းဟမ
်ဆိုတော့ရှင်းပြောရင်တော့ဒီဂျူရာ12ယောက်ကပဲတာဝန်ခံပြီးတော့ဒါဆွေးနွေးပြီးတော့ဆုံးဖြတ်ချက်ချတာအပြင်ရဲ့ဒီလွှမ်းမိုးမှုတစုံတရာဘာမှမအပေါအောင်တို့ဟိုကလုတ်တာကိတ်ချုပ်တာပေါ့
ဟုတ်ဖန်တီးထားတာပေါ့အဲကျွန်တော်သိလို့ဆိုရင်တော့ပြည်နယ်အများစုပေါ့နော်အမေရိကန်နိုင်ငံမှာပြည်နယ်တစ်ခုချင်းကလည်းသူ့ဥပဒေနဲ့သူဒီကြရှိကြနေတာပေါ့ဆိုတော့ပြည်နယ်အများစုတဲ့ဖက်ဒရယ်တွေမှာတော့ဒီဂျူရီစနစ်နဲ့ဆုံးဖြတ်ကြတာလေများတယ်နောက်ပြီးတော့ဆုံးဖြတ်တဲ့အခါမှာလည်းဂျူရီစရာအပြစ်ရှိမရှိပဲဆုံးဖြတ်တယ်ကစ်တံဘလောက်ပေးမလဲဆိုတာကတော့တရားသူကြီးတွေကပြည်နယ်အများစုမှာဆုံးဖြတ်ကြတယ်လို့ပြောတယ်။ဘောနော်ဆိုတော့ဘာဖြစ်မဲ့ဒီကိုသိန်းစီခုနဂျူရီဖြစ်နေဆော်ရခဲ့တဲ့ Texas ပြည်နယ်အမှုတုံးကပေါ့နော်။ဒါကတော့ရိုးရိုးကတိုက်တဲ့အမှုပေါ့နော်။ဒီအမှုမှာတော့ကိုသိန်းစီတို့ကပဲပြစ်တယ်စဉ်းစားခဲ့ရတယ်လို့သိရတယ်ဘောနော
်။ဟုတ်တယ်ဆရာ။တို့ကဒီ၄ရက်မြောက်နေ့ကတော့ကျွန်တော်တို့ကဒီပြစ်မှုမြောက်မြောက်ကိုကျွန်တော်တို့ကဆုံးဖြတ်တယ်ပေါ့နော်။ဆိုတော့ဒီပြစ်မှုနဲ့မြောက်ပြီဆိုတော့ဒါပြစ်မှုကတော့ရှိသွားပြီပေါ့ဆိုတော့ပြစ်တန်နဲ့ပတ်သက်လို့ကတော့ကျွန်တော်တို့နောက်တစ်ရက်မှာထပ်ပြီးဆွေးနွေးရတယ်ဆိုတော့ကကျွန်တော်တို့နောက်တစ်ရက်မှာဆွေးနွေးတဲ့အချိန်ဒီပြစ်မှုရဲ့ပြစ်တန်ကဘလောက်ထိသွားတယ်ဆိုတော့ကျွန်တော်တို့အသိပေးမထားဘူးနောက်ပိုင်းမှာတို့ကျွန်တော်တို့ကမေးကြည့်တော့ကြဘာလို့ငါတို့ကိုပြောပြမထားတာလဲပေါ့လေဆိုတော့ဒါဒီပြောပြထားတယ်ဆိုရင်မင်းတို့ရဲ့ဆုံးဖြတ်ချက်မှာတစုံတရာဝေဝါးသွားနိုင်တဲ့ဟာတို့ရှိရပေါ့လေဆိုတော့ငါတို့ကမင်းတို့ဒီအချိန်မှာဒီပြစ်မှုမြောင်းမပြောက်ပဲငါတို့ကမင်းတို့ကိုဆုတ်ဖြတ်စေချင်တာဆိုတော့ဒီပြစ်မှုကပြစ်တံဘယ်လောက်ရှိတယ်ပါတယ်ကဟိုနောက်တစ်ပိုင်းပေါ့နော်ဆိုတော့ဒီပြစ်မှုကပြစ်ပံဘယ်လောက်ရှိတယ်လို့ကိုကကြိုသိထားတယ်ဆိုရင်ကိုရဲ့ဆုတ်ဖြတ်ချက်ကဝေဝါးသွားနိုင်တယ်လို့တို့ကဟိုယူဆတယ်ပေါ့ဟုတ်ကဲ့
ဆိုတ
ော့ကျွန်တော်တို့ကနောက်တစ်ရက်မှာတော့ကျွန်တော်တို့ပြစ်တံနဲ့ပတ်သက်ပြီးတော့ထပ်ပြီးဆွေးနွေးရတယ
်ဟုတ်ဒီချမ်းအမှု